အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒိုနယ်ထရမ့်ခန့်အပ်ဖို့ရွေးချယ်ထားတဲ့ပြည်ထောင်စုအယူခံတရားရုံးတရားသူကြီးနီလ်ဂေါ့ဆက်ကအမေရိကန်မှာဥပဒေရဲ့အထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုယာဒူးခန့်အပ်တဲ့မတင်အထက်လွှတ်တော်တရားရေးကော်မတီကြားနာဝင်မှာသူ့ကအခုလိုထွက်ဆိုခဲ့တာပါ။တရားသူကြီးကောင်းတယောက်ဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘူးလို့ထွက်ဆိုခဲ့တဲ့အင်္ဂါနေ့ကကြားနာဝဲအကြောင်းကိုတော့မဆုမြတ်မွန်ကပြောပြမှာပါ
။တရားသူကြီးကိုရောက်တဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှလောလောဆယ်လက်လက်နေတဲ့တရားသူကြီးတနည်းအားအတွက်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးတရားသူကြီးနီလ်ဂေါ့ဆစ်ကိုအထက်လွှတ်တော်တရားရေးကော်မတီမှအင်္ဂါနေ့တုန်းကဒုတိယမြောက်နေ့အဖြစ်နဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။သူအနေနဲ့ဘယ်သူကိုမဆိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးမှာဖြစ်ပြီးတော့အမေရိကန်မှာဘယ်သူမှတရားဥပဒေအထက်မှာမရှိဘူးလို့နီလ်ဂေါ့ဆစ်ကထွက်ဆိုသွားခဲ့ပါတယ်
။ And nobody is above the law in this country and that includes the president of the United States.
ဒီနိုင်ငံမှာတရားဥပဒေအထက်မှာဘယ်သူမှမရှိပါဘူး။အဲ့ဒီအထက်မှာအမေရိကန်သမ္မတလည်းပါပါတယ
်။သူဟာသမ္မတထရမ့်ကိုစားအဆုံးဖြတ်ပေးမဲ့တရားသူကြီးဖြစ်မှာလားဆိုတဲ့မေးခွန်းကိုလည်းမဟုတ်ဘူးလို့ဖြေကြားခဲ့ပါတယ်။ဖြောင့်မတ်တဲ့တရားသူကြီးတယောက်ဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘဲအကြောက်အယွံမရှိဥပဒေအတိုင်းအဆုံးဖြတ်ပေးမှဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကို Mr. Gorsuch ကဖြေကြားခဲ့ပါတယ်။ဥပဒေစီရင်မှုဟာဖွဲ့စည်းပုံဥပဒေနဲ့အညီလိုက်နာခြင်းရှိမရှိကိုနိုင်ငံတော်တရားရုံးချုပ်ကနေနောက်ဆုံးအဆုံးအဖြတ်ပေးရတာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာလောလောဆယ် Liberal တရားသူကြီး၄ယောက် Conservative တရားသူကြီး၄ယောက်ရှိနေချိန်မှာ Conservative တရားသူကြီး၁ယောက်တိုးသွားခဲ့ရင်တရားရုံးအဆုံးဖြတ်တွေအပေါ်မှာလွှမ်းမိုးသွားမှာကိုဒီမိုကရက်လွှတ်တော်အမတ်တွေကစိုးရိမ်နေကြတာပါ။ဒါကြောင့် Mr. Gorsuch ကိုယာဒူးခန့်တင်မတင်ကြားနာပွဲမှာဒီမိုကရက်အမတ်တွေကအမေရိကန်မှာအတိတ်အဆောင်မခံနိုင်တဲ့ပရိသေတွေဖျက်ချတဲ့ကိစ္စ၊လက်နက်ကင်ဆောင်ခွင့်ကိစ္စစတာတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုမေးမြန်းခဲ့ကြပါတယ်။ Mr. Gorsuch ကတော့အမေရိကန်မှာ Republican တရားသူကြီး၊ Democrat တရားသူကြီးဆိုတာမရှိဘဲတရားသူကြီးတွေပဲရှိတယ်လို့တုံ့ပြန်ဖြေကြားခဲ့ပါတယ်။သူအနေနဲ့တရားစီရင်ရေးစနစ်ကိုတိတ်ပြီးတော့အလေးအနက်ထားပြီးဘယ်သူကိုမဆိုတရားဥပဒေအတိုင်းဆောင်ရွက်သွားဖို့ဝင်လေးမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ
် I take the process the judicial process very seriously and I go through it step by step and keeping an open mind through the entire process as best I humanly can and I leave all
တရားရေးလုပ်ငန်းစဉ်တွေဘာကျွန်တော်စိတ်ကိုအလေးအနက်ထားပါတယ်လုပ်ငန်းစဉ်တွေကိုတစင်းပြီးတစင်းဆောင်ရွက်တဲ့နေရာမှာလဲအတက်နိုင်ဆုံးအမြင်ကျရထားပါတယ်တခြားကိစ္စတွေအလုံးကိုအိမ်မှာဘေးဖယ်ထားခဲ့ပြီးတရားဥပဒေအပေါ်မှာသာအခြေခံဆုံးဖြတ်ချက်ချပါတယ်ကျွန်တော်အတွက်ကတော့ဒါဟာလွတ်လပ်တဲ့တရားစီရင်ရေးဖြစ်ပါတယ်
အသက်49နှစ်အရွယ်နီလ်ဂေါ့ဆစ်ဟာနိုင်ငံတော်တရားရုံးချုပ်အတွက်ယာသက်ပံတရားသူကြီးဖြစ်ထိုက်သူအရေးအချင်းပြည့်မီသူဖြစ်တယ်လို့ Republican အမတ်တွေကပြောကြပါဗျ။အထက်လွှတ်တော်တရားရေးကော်မတီတွေက Democrat အမတ်တွေကတော့ Mr. Gorsuch ကိုခန့်သင့်မသက်ဆုံးဖြတ်ချက်ဟာ American ပြည်သူတွေအပေါ်တက်ရောက်မှာဖြစ်တဲ့အတွက်သူဟာ American ရဲ့ဥပဒေရေးရာနဲ့ဖွဲ့စည်းပုံဥပဒေကိုအကာအကွယ်ပေးမဲ့သူဖြစ်ရဲ့လားဆိုတာကိုသုံးသပ်ဖို့သူတို့မှတာဝန်ရှိတယ်လို့ပြောကြပါဗျ။Mr. Gorsuch ကတော့တရားသူကြီးဝိယုံကိုခြုံလိုက်ပြီဆိုတာနဲ့သူဟာဖွဲ့စည်းပုံဥပဒေအတိုင်းလိုက်နာဖို့တာဝန်ရှိတယ်ဆိုတာကိုသတိရတယ်လို့ဆိုခဲ့ပါတယ်။အထက်လွှတ်တော်တရားရေးကော်မတီဝင်လွှတ်တော်အမတ်တွေအားလုံးကသူ့ကိုမေးမြန်းပြီးသွားရင်တော့အထက်လွှတ်တော်တရက်လုံးမှအတီးပြုတ်တဲ့မတင်ကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသူ့ကိုအတီးပြုတ်လိုက်ပြီဆိုရင်တော့ Neil Gorsuch ဟာနိုင်ငံတော်တရားရုံးချုပ်အတွက်ယာသက်ပံတရားသူကြီးဖြစ်လာမှာပါ။စုစုပေါင်းတရားသူကြီး၉ယောက်ရှိရမယ့်တရားရုံးချုပ်မှာConservative တရားသူကြီး Antonin Scalian ကွဲလွန်သွားခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်တည်းကတရားသူကြီးသစ်ကိုအစားထိုးမခန့်အပ်နိုင်သေးတာဖြစ်ပါရဲ့ရှင်။